အိန္ဒိယနိုင်ငံအယူရာမြို့ကသမိုင်းဝင်မွတ်စလင်ဗလီတည်ရှိခဲ့တဲ့နေရာမှာတိဆောက်ထားတဲ့ဟိန္ဒူဘုရားကျောင်းသစ်ကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဒီကနေ့ပဲဖွင့်လှစ်ပေးလိုက်ပါတယ်။ဟိန္ဒူဘာသာဝင်တွေယုံကြည်ကိုးကွယ်ရာယာမနတ်ဘုရားအတွက်ယေရှုတိဆောက်ထားတဲ့ဟိန္ဒူဘုရားကျောင်းကိုလာမယ့်ရွေးကောက်ပွဲမှာဟိန္ဒူမဲဆန္ဒရှင်တွေကိုဆွဲဆောင်မှုရည်ရွယ်တဲ့အနေနဲ့ဝန်ကြီးချုပ်မိုဒီကိုယ်တိုင်ဖွင့်လှစ်ခဲ့တာပါ။ရိုးရာဝတ်စုံကိုဝတ်ဆင်ထားတဲ့ဝန်ကြီးချုပ်မိုဒီကိုယ်တိုင်တက်ရောက်တဲ့ဒီဘုရားကျောင်းဖွင့်ပွဲကိုဟိန္ဒူဘုန်းတော်ကြီးတွေကဦးဆောင်ကျင်းပခဲ့ပါတယ်။ဆောက်လက်စဒီဘုရားကျောင်းမှာပြီးခဲ့တဲ့တရင်ပတ်ကုံလုံးကပဲအမြင့်၄ပေကျော်ရှိတဲ့ရာမနတ်ဖျားရုပ်ထုကိုပူဇော်နေရာချထားခဲ့တာပါဓမ္မတချင်းတွေကိုတီဆိုပန်းတွေကျဲဖြန့်ပြီးတော့ကျင်းပခဲ့တဲ့ဒီဖျားကျောင်းဖွင့်ပွဲကိုထိတ်တန့်ဆက်မှုလုပ်ငန်းရှင်တွေနိုင်ငံသမားတွေနဲ့ရုပ်ရှင်သရုပ်ဆောင်တွေအပါအဝင်လူပေါင်း 8,500 နီးပါးတက်ရောက်ခဲ့ပါတယ်ဒီကနေ့ကျင်းပတဲ့အခမ်းအနားဟာဟိန္ဒူအမျိုးသားရေးဝါဒီဝန်ကြီးချုပ်မိုဒီရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးစတင်မှုအဖြစ်လည်းလေ့လာသုံးသပ်သူတွေကရှုမြင်ကြပါတယ်ဖျားကျောင်းသစ်တည်ဆောက်တဲ့နေရာမှာရှိဘူးတဲ့16ရာစုဗလီကို1992ခုနှစ်မှာဟိန္ဒူတွေကဖြိုချခဲ့ရမှာဘာသာရေးအဓိကရုံးတွေဖြစ်ပွားခဲ့ပြီးမွတ်စလင်အများစုအပါအဝင်လူပေါင်း 2,000 လောက်တည်ဆုံခဲ့ပူပါတယ်ရှင်